မလေးရှားနိုင်ငံပဟန်းပြည်နယ်ကွမ်တမ်းမြို့ရဲ့စက်မှုလက်မှုလုပ်ငန်းများလုပ်ကိုင်နေတဲ့စက်ရုံတွေရှိတဲ့ရပ်ကွက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေအပါအဝင်အဖွဲ့စုံကကြာသပတေးနေ့ကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာပါဒီစစ်စင်ရေးမှာမြန်မာကလေး120ကျော်ဖမ်းဆီးခံခဲ့ရပြီးဖမ်းဆီးခံရသူအများစုကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ကြာသပတေးနေ့မနေ့အစောပိုင်းမှာစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတွေကိုလူမှုရေးရအကူအညီပေးနေတဲ့ဥတီဟမောင်မောင်ကပြောပြပါတယ
်ကျွန်တော်တို့ဒီကွမ်တမ်မြို့ပေါ့ပါဟန်ပြည်နယ်ကွမ်တမ်မြို့ဂန်ပန်းခေါ်တာပေါ့အဲ့ဒီအေရီယာကိုသူတို့ဂန်ပန်းစက်မှုအေရီယာမှာဒီတရားမဝင်ရွှေ့ပြောင်းလုပ်သမားပေါ့160နဲ့ရှိမှုဖမ်းခဲ့တယ်ဆိုပြီးတော့အဲသူတို့ဒီလာဘကအနေနဲ့ပြည်ဝင်ထုတ်ပြန်တော့တွေ့ရတယ်ခင်ဗျာကြည့်ရတာကတော့အသက်မပြည့်သေးလို့တော့မြန်မာကလေးငယ်129ဦးဆိုပြီးတို့တတ်မှတ်ထားတာတွေ့ရတယ်။နောက်မြန်မာအမျိုးသားက22ဦးမြန်မာအမျိုးသမီးက38ဦးရယ်ဟိုဘယ်သူပဲပါဆိုတာလေကျွန်တော်မြန်မာနိုင်ငံသားတိုင်းရင်းသားအနေနဲ့တော့တို့ထိတ်ရေးထားတာမတွေ့ရဘူး။ဒါပေမဲ့ဟိုသူကအကုန်ချုပ်ပြီးတော့မြန်မာဘေဘီလို့ရေးထားတယ်ဆိုတော့ဟိုအသက်မပြည့်သေးတဲ့ကလေးတငယ်တွေဖြစ်ဖို့များတာပေါ့။ကလေးတငယ်တွေကအဲ့ဒီစိတ်ရုံမှာသူတို့ပေးထားတဲ့အဆောင်လေးပေါ့နော်အဲ့ဒီအဆောင်လေးမှာနေတာဖြစ်ပါလိမ့်မယ်ဆိုတော့အဲ့ဒီမှာသူတို့ဝေဖန်တဲ့အချိန်မှာအဲ့ဒီအဆောင်လေးပါသူကဝင်ဖန်းတော့ဒီကလေးတငယ်တွေပါတခါလေးမိသွားတဲ့ပုံစံမျိုးပေါ့ဒီကလေးတွေတော့တည်ကြတယ်သူတို့ဟိုအလုံးလုံးခွင့်ပေးထားမှလည်းမဟုတ်ဘူးဘာလို့အသက်မပြည့်သေးတဲ့ကလေးကိုသူတို့ခိုင်းပိုင်ခွင့်လည်းမရှိဘူးပေါ့နော
်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေကမကြာခဏရှိနေပြီးမြန်မာနိုင်ငံသားတွေလည်းမကြာခဏဖမ်းမိနေတာပါအခုကတော့စက်ရုံတွေရှိတဲ့နေရာကိုအော်ပရာစီစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံမှာရွေးကောက်ပွဲကာလမတိုင်ခင်ကတည်းကအဖမ်းဆီးတွေရှိနေပြီးနိုဝင်ဘာလ19ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲအပြီးမှာလည်းအဖမ်းဆီးတွေကဇက်တိုက်ဖြစ်လာတယ်လို့လည်းဦးတီဟမမောင်ကပြောပြပါတယ
်ခုနလပိုင်းနောက်ပိုင်းအစပြီးတော့ဖမ်းလာတာအခုချိန်ကြီးပေါ့နော်တော့အခုဒီရက်ထဲမှာလည်းနည်းနည်းလေးစိတ်စိတ်လေးတွေသူတို့လုံခြုံရေးအတွက်ကိုတေချာလုပ်တဲ့အခါမှာဟိုရုံထောက်တောင်ပြီပေါ့နော်ကျွန်တော်မြန်မာနိုင်ငံသားတချို့လည်းအဖမ်းဆီးခံရတာတွေရှိတယ်။အခုဒီသူတို့နိုင်ငံရဲ့ဒီနိုင်ငံရေးဟိုအခုပြောင်းကာလမှာလည်းအဲသူတို့အင်အားကြီးပါတီနှစ်ခုသူတို့ဟိုပြိုင်ဆိုင်မှုတွေပေါ်မှာမူတည်ပြီးတော့လုံခြုံရေးကိုအရန်တင်းကျပ်ထားတာတွေတွေ့ရတယ်ပေါ့နော
်။ဖမ်းဆီးခံရသူတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဖို့အတွက်ထိမ့်သိမ်းထားတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်။ဒါအပြင်သူတို့ကိုအလုပ်ပေးထားသူတွေကိုလည်းထိရောက်တဲ့စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုထားပါတယ်။အလားတူမြန်မာတွေအနေများတဲ့ဂျိုဟိုပီနယ်မလကာစတဲ့နေရာတွေမှာလည်းမြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံရတာတွေရှိနေပါတယ်ရှင်။